me, more determined to achieve my final goal. And I come back.
Bunya Pa of Burma is being honored for her brave efforts to condemn the military-led violence against the Rohingya people and selflessly working to improve the lives of women and children in conflict-afflicted communities.
We're here today to honor women of courage from all around the world who are standing tall in the face of extraordinary.
ជីမာ လာ တဲ့ အခက်အခဲ တွေ ကို ရင်း ဆိုင် ကြော် လွှား နေ ကြ တဲ့ ကမ္ဘာ တစ်ဝန်း က တက်တိ ရှင် အမျိုး သမီး တွေ ကို ဂုဏ် ပြု ဖို့ ဒီ ကနေ့ ကျွန်တော် တို့ ဒီ နေရာ ကို ရောက် ရှိ နေ ကြ တာ ဖြစ် ပါ တယ်
။ ဒါ ပြင် ဝင် ကြီး ပွန်ပြု က နိုင်ငံ တကာ မှာ တက်တိ ရှိ တဲ့ အမျိုး သမီး တွေ အများ ကြီး ရှိ ပေမဲ့ လို့ လည်း ဂုဏ် ပြု မ ခံ ကြ ရ တာ တွေ များ ကြောင်း နဲ့ သူ့ မိခင် အပါဝင် ဒီ တက်တိ ရှင် အမျိုး သမီး တွေ အတွက်
You know, women of courage exist everywhere. Most will never be honored. They face different challenges, but challenges that still matter. I've personally, of course, had this experience as well. I've witnessed.
ဒါတိရှင်မျိုးသမီးတွေဟာနေရာတိုင်းမှာရှိကြပါတယ်။ဒါပေမဲ့အများစုကဂုံပြူတာကိုမခံကြပါဘူး။အကဲဆမ်းမှုတွေအမျိုးမျိုးကိုသူတို့ရင်ဆိုင်နေကြပါတယ်။ကျွန်တော်ကိုယ်တိုင်လည်းစစ်တပ်ထဲမှာတုန်းကအမျိုးသမီးတွေစစ်မှုထမ်းတာကိုမြင်တွေ့ခဲ့ရသလို မိသားစုမှာလည်းအားကြပွဲရာကြုံတွေ့ခဲ့ရပါတယ်။ကျွန်တော်ရဲ့မိခင်ဟာဆိုရင်လည်းတတ်တိရှင်အမျိုးသမီးတူဖြစ်ပါတယ်။သူဟာကင်ဆာစ်ကျေးလက်ဒေသမှာမွေးဖွားခဲ့သူပါ။ဘဝကိုရုန်းကန်ပြီးတော့သားသမီး၃ယောက်ကိုလူလားမြောက်အောင်ကြည့်ရှုခဲ့ရသူဖြစ်ပါတယ်။သူကိုယ်တိုင်တော့ကောလိပ်မတက်ခဲ့ရပါဘူး။ဒါပေမဲ့ကျွန်တော်တို့အားလုံးကိုအခွင့်အရေးတွေရအောင်ဖန်တီးပေးခဲ့ပါတယ်။ကျွန်တော်ရ
တတိဆုရှင်တွေကိုအခုလိုချီးကျူးလိုက်ပါတယ
် The women we are honoring today a symbol of courage They're human rights advocates in some of the most dangerous parts of our world and they have pushed
ဒီကနေ့ကျမတို့ဂုဏ်ပြုတဲ့အမျိုးသမီးတွေဟာတတိကိုကိုးစားပြုကြသူတွေပါကျမတို့ကဘာကြီးရဲ့အန္တရာယ်အကြီးဆုံးဒေတာတွေမှာလူခွင့်ရေးလှုပ်ရှားသူတွေရှိတယ်လို့ကြားမှခွဲခြားဆက်ဆံမှုကိုတိုက်ဖြတ်ပြီးလူပွဲစီအချို့ကိုတည်ပိုးခဲ့ကြသူတွေပါဒီတတိရှိလာတဲ့အမျိုးသမီးတွေဟာလူပွဲစီကမေးလျော့ပစ်ပယ်ထားသူတွေရဲ့အချို့ကိုဆောင်ရွက်ခဲ့ကြပါတယ်သူတို့ဟာနောက်မျိုးဆက်တဲ့အတွက်ဇန်နမူနာယူထိုက်သူတွေပါသူတို့ရဲ့စွမ်းဆောင်ချက်နဲ့အမျိုးသမီးတွေရဲ့စွမ်းရည်ကိုနေရာတိုင်းမှာမြင့်တင်ပေးနိုင်ခဲ့ပါတယ်
ဒီနေ့စူပီပွဲအခမ်းအနားမှာသူရသူဆယ်ဦးကိုစားမေကွန်းပြောကြားခွင့်ရသူကတော့ကရင်တိုင်းရင်းသူနော်ကညောဖော်ပဲဖြစ်ပါတယ်။သူကဆုရှင်ဆယ်ဦးတို့နဲ့ပတ်သက်လို့အခုလိုမိမောင်းထိုးပြခဲ့ပါတယ်
။ We have many courageous women in Burma. And when I look at this group, I realize just how much we can accomplish when we are not afraid and we work together. My fellow recipients,Fight for and serve the neediest across the globe. Sister Ola,
ကျမတို့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေအများကြီးရှိပါတယ်။ကျမဒီအုပ်စုကိုမြင်တဲ့အခါမှာကျမတို့မကြောက်ရွံ့ပဲအတူလက်တွဲဆောင်ရွက်ကြရင်ဘယ်လောက်အောင်မြင်နိုင်မလဲဆိုတာကိုနားလည်သဘောပေါက်မိပါတယ်။ကျမရဲ့ရောင်ရင်းဆုရှင်တွေကကမ္ဘာတစ်ပတ်မှာအလိုအဆုံလူတွေအတွက်တိုက်ပွဲဝင်ခဲ့ကြသူတွေပါ။ Sister Ola ဆိုရင်တောင်ဆူဒန်မှာမင်းကလေးငယ်တွေပညာရေးကိုစွမ်းဆောင်ခဲ့သူပိုမူခါလီဒါဟာလည်းဂျော်ဒန်မှာအမျိုးသမီးတွေကိုကူညီခဲ့သူဖြစ်ပါတယ်။အော်လီဗီယာကတော့ချင်းချောက်မှုနဲ့တိုက်ခိုက်မှုခံရပြီးမှတတိရှိတဲ့မွန်တီနီဂရိုမှာအမှန်ကိုရပ်တည်ခဲ့သူဖြစ်ပါတယ်။ဖလော်ကတော့ပီရူးမှာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားခဲ့သူဖြစ်ပြီးမာရီနီကတော့သီရိလင်ကာမှာအမျိုးသမီးနဲ့မင်းကလေးငယ်တွေကိုကာကွယ်စောင့်ရှောက်ပေးခဲ့သူဖြစ်ပြီး အန်နကတော့တန်ဇန်နီးယားမှာလူခွင့်ရေးကိုကာကွယ်စောင့်ရှောက်သူရုစီးယားကတော့ရိုဟင်ဂျာလူခွင့်ရေးချုပ်ဖောက်ခံရမှုတွေကိုမှတ်တမ်းတင်သူမော်မီနာကတော့ဂျပူတီမှာတရားဥပဒေစိုးမိုးရေးတွေဆောင်ရွက်ခဲ့သူနဲ့မမမာဂီကတော့အီဂျစ်မှာဆင်းရဲဆုံးလူတွေအတွက်ပညာသင်ကြားမှုကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်လို့နော်ကချွန်ဘောကသုရှင်တွေအကြောင်းကိုမိမောင်းထုတ်ပြသွားခဲ့တာပါ KGOK ရဲ့အမျိုးသမီးများအစည်းအရုံးမှာ20တိုင်တာဝန်ထမ်းဆောင်ခဲ့သူနော်ကညောဘောဟာသူတို့အဖွဲ့အစည်းအနေနဲ့ကရင်ပြည်နယ်မှာအိုးအိမ်မဲ့ကြသူတွေနဲ့ထိုင်းနိုင်ငံရှိဒုက္ခသည်ခန့်တွေမှာအဖွဲ့ဝင်ပေါင်း6000ကျော်ရှိပြီးတိုင်းရင်းသူအမျိုးသမီးတွေပေါ်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအိုးအိမ်မဲ့ဖြစ်ကြတဲ့ကလေးတွေမတန်မဆွမ်းဖြစ်သူတွေဘဝပြန်လည်ထူထောင်ရေးစသဖြင့်တို့ကိုသူ့အဖွဲ့အစည်းတွေနဲ့ဆောင်ရွက်ပေးနေတာလို့ဆိုပါတယ် KWO အနေနဲ့2004ခုနှစ်က Shattering Silence ဆိုတဲ့တိတ်ဆိတ်ခြင်းကိုပြုခွင့်ခြင်းဆိုတဲ့အစီအခံစာကိုထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ရဲ့ကင်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုမိမောင်းထုတ်ပြခဲ့ပါတယ်။တခါ State of Terror အကြောက်တရားအောက်မှာနေထိုင်ရတဲ့အခြေအနေအစီအခံစာနဲ့ Walking Among Sharp Knives ခြုံတက်တဲ့ဓားတွေကြားမှာရှောက်လှမ်းခြင်းဆိုတဲ့အစီအခံစာတွေကိုပြုစုရမှာမြန်မာစစ်တပ်ရဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ထုတ်ပြန်ခဲ့ပြီး2018ခုမှာတခါမြန်မာလုံခြုံရေးတပ်တွေကရိုဟင်ဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကို KWO အနေနဲ့လူသိရှင်ကြားပစ်တင်ရှုံချခဲ့တာဖြစ်ပါတယ်။နော်ကညောဖောကသူ့ရဲ့မိကွန်းနဲ့မှာပြည်မြန်မာနိုင်ငံမှာလူခွင့်ကိုချိုးဖောက်နေတဲ့စစ်တပ်ကိုအရေးယူပေးဖို့နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်
။ We know what the Burma Army is. We also know many other womenIn other ethnic areas, continue to suffer at their hands.
မြန်မာစစ်တပ်အကြောင်းကိုကျမတို့သိပါတယ်။တခြားတိုင်းရင်းဒေသတွေမှာလည်းမြို့သမီးတွေဆက်အနိုင်ကျင့်ခံနေကြရပါတယ်။လူရင်းကြတွေသာမကပါဘူး။တိုင်းရင်းသားမြို့သမီးအားလုံးဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကနေအကအကွယ်မဲ့နေကြပါတယ်။လက်ရှိမှာလည်းတိုက်ခိုက်ချင်းခံနေရပါတယ်။ကဘာကြီးကအေးမယူနိုင်သေးပေတော့ဒါဟာအဆုံးသတ်မှာမဟုတ်ပါဘူးလို့နော်ကညောဖောကကုလူပန်ကြားခဲ့တာဖြစ်ပါတယ်ဒီနေ့ဆုရှင်တွေနဲ့ထူးခြားသူတူကတော
့ Razia Sultana of Bangladesh is being honored for her fearless efforts to defend the Rohingya community in Burma
Razia Sultana ဟာမြန်မာနိုင်ငံမှာ Rohingya လူအဖွဲ့အစည်းကိုတတိရှိရှိကာကွယ်စောင့်ရှောက်ဖို့ကြိုးပမ်းတဲ့အတွက်ဆုချီးမြှင့်ခြင်းခံရတာဖြစ်ပါတယ် Rohingya ဒုက္ခသည်တွေအပေါ်လူအခွင့်အရေးချိုးဖောက်ခံရမှုတွေအမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစနစ်တကျကျူးလွန်မှုတွေကိုသူကမှတ်တမ်းတင်ခဲ့သူတည်းဖြစ်ပါတယ်လို့အခမ်းအနားမှုကကြေညာသွားခဲ့တာဖြစ်ပါတယ်။ရုစီးယားဟာမြန်မာနိုင်ငံရခိုင်ပြည်နယ်မောင်းတော့မှာရိုဟင်ဂျာမိဘနှစ်ပါးကနေပေါက်ဖွားလာပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ခံယူထားကာရိုဟင်ဂျာရှေ့နေကျောင်းဆရာမှလူအခွင့်အရေးလှုပ်ရှားနေသူဖြစ်ပါတယ်။သူဟာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတဲ့အဖြစ်ဆိုးတွေကိုလေ့လာစုဆောင်ပြီး Witness of Horror နဲ့ Rape by Command ဆိုတဲ့အစီရင်ခံစာနှစ်ခုကိုပြုစုရေးသားခဲ့သူဖြစ်ပါတယ်။ဒါအပြင်ကလဒန်သတင်းဌာနမှမကြာသေးမီကထုတ်ပြန်ခဲ့တဲ့ The Killing Fields of Alejandro ဆိုတဲ့အစီရင်ခံစာကိုပြုစုရမှာလေကူညီရေးသားခဲ့သူဖြစ်ပါတယ်။မလာရှိရဲ့နိုင်ငံတကာအမျိုးသမီးနေ့ကိုအထူးဂုဏ်ပြုတဲ့နေ့နဲ့အမျိုးသမီးများတတ်သိရှင်စုကိုချီးမြှင့်ခဲ့တာ2009ခုကစလို့73နှစ်တာကာလအတွင်းမှာနိုင်ငံပေါင်း65နိုင်ငံကတတိရှင်အမျိုးသမီးပေါင်း120ကျော်တို့ကိုအမေရိကန်နိုင်ငံခြားရေးဌာနရရှိတွေကရွေးချယ်ပြီးအခုလိုဆုချီးမြှင့်တာဖြစ်ပါတယ်။မြန်မာနိုင်ငံကနေ2012ခုကထိုစဉ်အမျိုးသမီးလှုပ်ရှားသူဖြစ်ပြီးလက်ရှိရန်ကြီးမြို့နယ် NLD လွှတ်တော်အမဖြစ်သူမဇင်မာအောင်ဟာဆုချီးမြှင့်ခြင်းခံခဲ့ရတယ်လို့2015ခုနှစ်ကလည်းကချင်ပြည်နယ်မှာမြို့သမီးများပေါ်အကြမ်းဖက်မှုတိုက်ဖျက်ရေးနှင့်ကျမဒန်းတူရရှိရေးတွေကြိုးပမ်းနေတဲ့ Gender Equality Network ကိုမတည်သူမမေစပယ်ဖြူလဲစုချီးမြှင့်ခြင်းခံရပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined toAchieve my final goal And I come back even stronger Not a novice